စားရတဲ့သောတာရှင်များရှင်ကျမတို့မြန်မာပြည်ဒီမိုကရေစီရရှိရေးစစ်အာဏာရှင်စနစ်ချုပ်ငြင်းရေးအတွက်ရုန်းကန်တိုက်ပွဲဝင်ရတဲ့နိုင်ငံရေးအကျဉ်းသားများရဲ့စိတ်ကူးစာမျက်နှာတိုင်းမှာပြည်သူလူထုအတွက်တိုင်းပြည်အတွက်ပဲရှိနေတော့နိုင်ငံရေးသမားကိုမိသားစုကမပိုင်ပဲပြည်သူလူထုကပိုင်ခဲ့ပါတယ်အာဏာရှင်တွေအတွက်တော့နိုင်ငံရေးလှုပ်ရှားသူတွေဆိုတာသူတို့အတွက်စူးညောင်တစ်ခုပါသူတို့အာဏာတည်မြဲရေးအတွက်ခလုတ်ကသင်းပါသူတို့အာဏာလက်မလွတ်ရေးအတွက်စစ်အာဏာရှင်တွေကဘာမဆိုးလုပ်ရဲပါတယ်ဒါကြောင့်လဲနိုင်ငံရေးလှုပ်ရှားသူတွေကိုနှီးမျိုးစုံနဲ့ဒုက္ခပေးခဲ့တာဖြစ်ပါတယ်ကိုဘိုးကြီးပထမအချိန်ထောင်ကျပြီးအကျဉ်းထောင်ကလွတ်မြောက်ပြီးနောက်နိုင်ငံရေးအကျဉ်းသားဟောင်းဘဝနဲ့စစ်အာဏာရှင်တွေနဲ့ရင်ဆိုင်ရတဲ့အခက်အခဲအကျက်တွဲတွေကိုအခုလိုပြောပြခဲ့ပါတယ်။1962ခုနှစ်ဇူလိုင်9ရက်နေ့မှာဘိုးနေဝင်ဦးဆောင်တဲ့စစ်အာဏာရှင်တွေကဗမာလွတ်လပ်ရေးကြိုးပမ်းမှုတမိုင်းမှာအထင်ကရအရေးပါတဲ့ကျောင်းသားတမကအဆောက်အုံကိုဖြိုချဖျက်ဆီးခဲ့ကြပါတယ်။နှစ်စဉ်အဲ့ဒီရဲ့ရောက်တိုင်းစစ်အာဏာရှင်အဆက်ဆက်ဟာသွေးပြက်တတ်ကြပါတယ်။ကျွန်တော်တို့ကျောင်းသားတွေအတွက်ကြတော့လေအဲ့ဒီကိစ္စဟာသွေးမတိတ်တဲ့အနာတစ်ခုလိုပါပဲကျွန်တော်အိမ်ပြန်ရောက်ပြီးနောက်နှစ်ရက်အကြာဟာဇူလိုင်9ရက်နေ့ဖြစ်ပါတယ်အာနာပိုင်တွေဟာအဲ့ဒီနေ့မှာကျွန်တော်ဘာလုပ်မလဲဆိုတာစိုးရိမ်တကြီးဖြစ်နေကြပါပြီစစ်သားတစုလမ်းထဲဝင်ချပြီးလမ်းပိတ်လိုက်ပါတယ်ပထမတော့ရုတ်တရက်ကျွန်တော်လဲကြောင်သွားတယ်နောက်မှပတ်ဝန်းကျင်ကြအောင်ကျွန်တော်အတန်မြင့်ပြီးကျွန်တော်ကိုဒေါ်အောင်ဆန်းစုကြည်လိုနေအိမ်အကျယ်ချုပ်ချထားလိုက်ပြီးပြောလို့အကျယ်ကြီးအော်ချလိုက်ပါတယ်အဲ့ဒီနေ့ညနေမှာပဲအမှတ်လေးစစ်ဒေတာမှုစီကစင့်ခေါ်စာရောက်လာပါတယ်ကျွန်တော်ကိုစိုက်ကဆန်ဖျားမှာမနှက်ဖန်သူ့ကိုလာတွေးဖို့ရေးထားပါတယ်အဲ့ဒီညကတညာလုံးကျွန်တော်ကောင်းကောင်းအိတ်မပြောပါဘူးအမေကမနှက်၄နာရီလောက်ဖျားရှစ်ခိုးပြီးကျွန်တော်အတွေ့အန်ရယ်ကင်းဖို့ဆူတောင်းနေပါတယ်စစ်ဒေတာမှုနဲ့တွားတွေးမဲ့ကိစ္စကိုအမေရတမအေးဖြစ်နေတာကိုကျွန်တော်ကောင်းကောင်းနားလည်ပါတယ်ကျွန်တော်အိမ်ရာကိုပြန်လာပြီးကျွန်တော်ကိုစိုက်ကြည့်နေတဲ့အမေမျက်လုံးအစုံမှာမျက်ရည်တွေအပြည့်နေပါအင်မတန်နူးညံ့တဲ့အမေအကြည့်တွေမှာစိုးရိမ်တောကနဲ့ရည်ဝေနေပါတယ်စစ်ဒေတာမှုရုံးကိုရောက်ပြီးသူနဲ့ကျွန်တော်၃နာရီလောက်စကားပြောပြပါတယ်အကြောင်းအရာလဲတော်တော်စုံပါတယ်ဒီအထဲမှာနဝတရဲ့လှုပ်ဆောင်မှုတွေအကြောင်းလဲပါပါတယ်သူကကျွန်တော်ကိုတခုမေးပါသေးတယ်ငါတို့သတင်းစာလေဒီယိုနဲ့ရုပ်မြင်သံကြားဌာနကထုတ်လွှင့်ပြသနေတာကိုလူတွေဘာကြောင့်မယုံတာလဲ BBC VOA RFA နဲ့ DBB တို့လိုသတင်းဌာနတွေကသတင်းကိုဘာကြောင့်လူတွေပို့ပြီးစိတ်ဝင်စားကြတာလဲတဲ့ဒါနဲ့ကျွန်တော်ကလူတွေကနဝတဟာအမြဲတမ်းလိမ်နေတယ်လို့ယုံနေလို့ပဲလို့ဖြေလိုက်ပါတယ်ဖြေပြီးမှပဲအမေစူတောင်းပြေတော်မှာမဟုတ်ဘူးလို့ကျွန်တော်တွေးလိုက်ပါတယ်ဒီနောက်တိတ်မကြပါဘူးစစ်ထောက်လှမ်းရင်းနဲ့ရဲတွေဖန်ဝရရှာဖွေပုံစံတစ်ခုမှမပါပဲအိမ်ကိုရောက်ချလာပြီးအတင်းမှွေနှောက်ရှာဖွေကြပါတော့တယ်ရှာရင်းနဲ့ကျွန်တော်အိမ်မှာကဗျာသုံးပုတ်သူတို့တွေ့သွားတယ်1988ခုဒီမိုကရေစီရဲ့လူထုအုံကြွမှုကြီးကာလတုန်းကကျွန်တော်တို့ဘက်ကတာကနေထုတ်တဲ့အိုးဝေမဂ္ဂဇင်းမှာကျွန်တော်အယ်ဒီတာလုပ်ခဲ့ပါတယ်အဲ့ဒီတော့ကမဂ္ဂဇင်းမှာတုံးခဲ့တဲ့စောင်းမားနဲ့ကြပြားတွေကိုအမှတ်တရအနေနဲ့ကျွန်တော်အိမ်မှာတင်ထားတာရှိပါတယ်။အခုသူတို့တွေ့တဲ့ကြပြားသုံးမုတ်ကကျွန်တော်ရေးတာမဟုတ်ပါဘူး။ဒါပေမဲ့ဟုတ်တယ်လို့ဝန်ခံလိုက်ရပါတယ်။ဒီလိုမှမဖြေရင်အဖေကိုသူတို့ဖမ်းသွားကြမှာလေ။ချက်ချင်းပဲကျွန်တော်ကိုရဲစခန်းပို့အချုပ်ခန်းနဲ့ထည့်လိုက်ပါတယ်။မနေ့ကျတော့စိုက်ကဆန်ဖျားမှာတွေ့တော့ကစစ်ဒေတာမှုပြောတဲ့စကားတွေပဲထပ်ပြောပါတယ်။သူတို့အတွက်သတင်းပေးလုတ်ပေးဖို့ကျွန်တော်ကိုညှိတာပါ။ဒေါအောင်ဆန်းစုကြည်နဲ့အောင်မြင်နဲ့တွေ့ဆုံဆွေးနွေးပွဲဖြစ်အောင်လဲလုပ်မယ်။မင်းကိုနိုင်အပါဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိလဲလှုပ်ပေးမယ်ဆိုရင်ခမည်းတော်ပြောတာကျွန်တော်သဘောမတူစရာမရှိဘူးလို့ဖြေတော့ကျွန်တော်တောင်းဆိုချက်ကိုစစ်ဒေတာမှုကလစ်လျူရှုလိုက်တယ်လို့ကျွန်တော်လဲသူတို့လိုအင်ကိုဥပက္ခပြုလိုက်ပါတယ်။နောက်ထပ်အကြောင်းအရာတစ်ခုကအာနာပိုင်ကမေးလာပါတယ်။မင်းမိသားစုအကျွေးတွေဆက်ဖို့မင်းဘလို့စဉ်းစားထားတယ်လေတဲ့။ဒီမေကွန်းဟာကျွန်တော်အတွက်တော်တော်ကိုစိတ်ထိကြိုက်စရာဖြစ်ပါတယ်မိသားစုဘဝအားနည်းချက်ကိုအညာကိုင်ပြီးကျွန်တော်ကိုတိမ့်သွင်းယူတဲ့နေပါသူတို့ပြောတာလက်ခံမယ်ဆိုရင်အဲ့ဒီအကျွေးတွေအတွက်သူတို့တာဝန်ထားလိုက်ပါတဲ့မိသားစုဘဝအစဉ်ပြေရေးတစ်ခုတည်းအတွက်လှုပ်ဖော်ကင်ဘက်တွေအပေါ်တစ္ဆာဖောက်ပြီးမယိုးမသားဘဝတစ်ခုကိုရွေးချယ်မလားဒါမှမဟုတ်ထောင်လဲသွားမလားဒီမှာရင်ကျွန်တော်ပြက်ပြက်သားသားရွေးချယ်လိုက်ရပါပြီဒါကတော့ထောင်တဲပဲသွားမယ် နိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးသူတယောက်အနေနဲ့ထောင်ဟာဘယ်လောက်ကြောက်စရာကောင်းလဲဆိုတာကျွန်တော်ကောင်းကောင်းသိပါတယ်။တခြားအရာတွေတဲ့ထောင်ထဲပြန်ရောက်ရမှာတိတ်ကြောက်မိပါတယ်။နောက်တလန်းရွေးချယ်စရာဆိုရင်လဲဒီမိုကရေစီရေးအတွက်လူခွင့်ရေးအတွက်တိုက်ပွဲဝင်ရင်ကြာဆုံးသွားကြတဲ့ယဟန်းရှင်လူကြောင်းသားပြည်သူတွေအပေါ်ကျွန်တော်တစ္ဆာဖောက်ရတော့မယ်။အဲ့ဒီလိုတော့အဖြစ်မခံနိုင်ဘူး။ကျွန်တော်စီကကြပြားတွေဟာအများပြည်သူတွေအတွက်အစိတ်အတော့ဖြစ်စေတယ်လို့ဆွတ်ဆွဲချက်နဲ့ပုံမှန်9ညတက်ပြီးကျွန်တော်ကိုထောင်ချလိုက်ပါတယ်။1998အောက်တိုဘာမှာကျွန်တော်ဒုတိယအကြိမ်ထောင်ကလွတ်လာခဲ့ပါတယ်။ထောင်မှာ၄နှစ်ခွဲကြာခဲ့ပါတယ်။လေးစားရတဲ့တောတာရှင်များရှင်သူကိုယ်သူတန်တိုင်မဲ့အကျဉ်းထောင်ရဲ့အတွင်းမှာပဲရှိတယ်လို့ခံစားနေရတဲ့ဆိုတဲ့ကိုဘိုကြီးကကျွန်တော်တို့ဟာစစ်အာဏာရှင်စနစ်အမှောင်ဒူးကြီးအတွင်းမှာအကြောက်တရားနဲ့မွေးဖွားရှင်သန်ကြီးပြင်းရင်လူဖြစ်ကြရသူတွေပါဒါကြောင့်အကြောက်တရားကင်းတဲ့အလင်းရောင်ကိုကျွန်တော်တို့တန်းတာတယ်လိုချင်တယ်အမှောင်ထဲမှာဘသူကိုမှမနေစေချင်တော့ဘူးပေးဆက်ရမှုဘလောက်ကြီးကြီးအလင်းရောင်အတွက်ကျွန်တော်တို့အားလုံးဆက်လျှောက်ကြအောင်မှာပါပဲကျွန်တော်စိတ်နှလုံးဟာထောင်ထဲမှာကြံနေတဲ့ကျွန်တော်တငယ်ချင်းတွေနဲ့အတူရှိနေစေဖြစ်တယ်လို့သူတို့ကိုအချိန်နဲ့အမျှတတိယနေပါတယ်တဲ့တောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ